ကုလသမဂ္ဂလူညွေးကောင်စီအဖွဲ့ဝင်တစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကအစ္စရေးနဲ့ပါလက်စတိုင်းပြည်ထောင်ခအပါအဝင်မွတ်စလင်ကိစ္စတွေကိုအာရုံစိုက်လှုပ်ဆောင်သွားမှာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုလည်းထယ်သွင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းအမန်ဒါဆေဟာတာရဲ့သတင်းလွှာကိုကိုကြောင်အောင်လင်းပြောပြမှာပါ။အ
င်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့လူညွေးကောင်စီမှာ2019ခုနှစ်ကနေပြီးတော့2020အထိအဖွဲ့ဝင်အသစ်ဖြစ်လာခဲ့ပါပြီ။အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့အလှည့်ကျအဖွဲ့ဝင်ဖြစ်ပါတယ်။ဒီနေရာမှာအင်ဒိုနီးရှားတာဝန်ယူခဲ့တာဒီဒီချိန်နဲ့ပါဆို၄ချိန်ရှိပါပြီ2019ခုဇန်နဝါရီလ၁ရက်နေ့ကနေပြီးတော့2020ဒီဇင်ဘာ31ရက်နေ့အထိလုံခြုံရေးကောင်စီရဲ့အလဲကျအဖွဲ့ဝင်အဖြစ်တာဝန်ယူကြမဲ့နိုင်ငံတွေထဲမှာအင်ဒိုနီးရှားအပြင်တောင်အာဖရိက၊ဘယ်လ်ဂျီယံ၊ဒိုမီနီကန်ရီပပ်ဘလစ်နဲ့ဂျာမနီနိုင်ငံတွေလည်းပါဝင်ကြပါတယ်ဒီတစ်နှစ်တာကာလတာဝန်ယူမဲ့အချိန်တွင်းအကြောင်းအရာ၄ခုကိုအာရုံစိုက်ပြီးတော့လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်တနိုမာဆူဒီကပြောပါတယ်ငင်းကျန်တဲ့ဂေဟာစနစ်ဖြစ်ပေါ်ရင်းနဲ့ကမ္ဘာတဝန်းတည်ငြိမ်မှုရှိရေးဒေတာတွင်းအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအကြားတိုင်ပင်ညှိနှိုင်းမှုတွေကိုပို့ပြီးတော့လှုပ်ဆောင်သွားရေးနိုင်ငံတကာမှာကြုံတွေ့နေရတဲ့အကြမ်းဖက်ဝါဒကိုရင်ဆိုင်ဖြေရှင်းရေးနဲ့ကမ္ဘာနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံအဖြစ်ထူထောင်သွားရေးလိုပဲဖြစ်တယ်လို့ဆိုပါတယ
်။ Indonesia adalah menurunkan ketika ada misalnya ada negara lain
ဒီကိစ္စတွေအပြင်ပါလက်စတိုင်းအရေးကိုလည်းအင်ဒိုနီးရှားကအာရုံစိုက်သွားမှာပါ။ Israel Palestine ပဋိပက္ခဖြေရှင်းရေးမှာတချို့နိုင်ငံတွေကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုဆန့်ကျင်ပြီးသူတို့ရဲ့ယက်တီချက်တွေပြောင်းလဲသွားတဲ့အပေါ်အင်ဒိုနီးရှားကတိတ်ပြီးစိုးရိမ်နေပါတယ
်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာအင်ဒိုနီးရှားနိုင်ငံကတာဝန်ယူခွင့်ရတာဟာအင်ဒိုနီးရှားနိုင်ငံအတွက်တင်အရေးကြီးတာမဟုတ်ဘဲအင်ဒိုနီးရှားနိုင်ငံနဲ့နိုင်ငံရေးအကျိုးစီးပွားတွေခက်ဆင်ဆင်ရှိနေတဲ့နိုင်ငံတွေအတွက်လည်းအရေးကြီးတဲ့အကြောင်းCSIS လို့ခေါ်တဲ့ဂျကာတာမြို့ကမဟာဗျူဟာလေးလာရေးအဖွဲ့ရဲ့သုတေသီဖစ်ထရီဘင်ထန်တီမူဝါကပြောပါတယ
် Yes plan is keuntungannya juga Indonesia bisa mendorong misalnya
ဥပမာအဖြစ် Islamic နိုင်ငံတွေနဲ့အင်အားအလယ်လတ်ရှိတဲ့နိုင်ငံတွေအတွက် Indonesia ကဂျားကနေဝင်ပြီးအားပေးတိုက်တွန်းမှုတွေလုပ်နိုင်တာကအရေးကြီးပါတယ် Palestine Syria နဲ့မြန်မာနိုင်ငံတို့လိုကိစ္စတွေမှာသဘောတူညီချက်တစ်ခုကိုကင်တွယ်ပြီးလှုပ်ဆောင်သွားနိုင်ပါတယ်
မြန်မာနိုင်ငံကရိုဟင်ဂျာပြည်ပကကိုဖြည့်ရှင်းရေးမှာအင်ဒိုနီးရှားနိုင်ငံအနေနဲ့တစ်စိတ်တစ်ပိုင်းအားဖြင့်ပါဝင်လှုပ်ဆောင်ရတဲ့အကြောင်းကိုအင်ဒိုနီးရှားတက္ကသိုလ်နိုင်ငံတကာဥပဒေပါမောက္ခဟစ်မာဟန်တိုဂျူအာနာကလည်းပြောပါတယ
်
ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ပါဝင်ပတ်သက်မှုကဘလောက်အလေးနဲ့ရှိတယ်လဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်ဒေတာရင်းအဖွဲ့အစည်းတွေအချင်းချင်းကြားမှာကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ထားပါတယ်အာဆီယံအဖွဲ့ကစ조사ခဲ့တာရှိတယ်ဆိုပေမဲ့လည်းမအောင်မြင်ပါဘူးရိုဟင်ဂျာအရေးဖြေရှင်းဖို့နိုင်ငံတကာဆွေးနွေးပွဲတစ်ခုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
်အာဆီယံအဖွဲ့မှာသူများပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူရှိနေပြီးတော့ပြဿနာတစ်ခုခုကိုဖြေရှင်းရေးမှာအဖွဲ့ဝင်တွေရဲ့ဘုံသဘောတူညီချက်ရဖို့လိုတဲ့ကိစ္စကပြဿနာလို့ပမောက္ခဂျိုဝနာကမြင်ပါတယ်ရိုဟင်ဂျာချက်တဲကိုကုလသမဂ္ဂကဝင်ပြီးတော့ဖြေရှင်းဖို့ဆုံးဖြတ်တဲ့အခါမှာအင်ဒိုနီးရှားကဂျာကန်အနေနဲ့ဆောင်ရွက်ပေးနိုင်တယ်အာဆီယံဒေသတွင်းနိုင်ငံတွေအကြားမှာပဲရိုဟင်ဂျာရေးကိုဂျာကဝင်ပြီးတော့ဖြည့်ရှင်းပေးနိုင်တယ်။အင်ဒိုနီးရှားအနေနဲ့အာဆီယံဒေတာတွင်ချင်းကပ်မှုပုံစံတစ်မျိုးဖန်တီးပြီးတော့လှုပ်ဆောင်နိုင်တယ်လို့ CSIS အဖွဲ့ကသုတေသီတီမူဝါကယူဆပါတယ်။အခုဆိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှာအာဆီယံအဖွဲ့တဲကဆိုရင်အင်ဒိုနီးရှားတနိုင်ငံပဲအလဲကျအဖွဲ့ဝင်ဖြစ်ရှင်းနေတာကြောင့်ရိုဟင်ဂျာရေးမှာအာဆီယံအဖွဲ့အတွင်းအင်ဒိုနီးရှားကိုခေါင်းဆောင်နေရာမှာထားပြီးသဘောတူညီချက်တစ်ခုရလာအောင်လုပ်ဖို့ပို့ပြီးတော့လွယ်ကူနိုင်တယ်ဒီကိစ္စကိုလွန်ညွေးကောင်စီမှာအင်ဒိုနီးရှားကတိုက်တွန်းစည်းရုံးနိုင်လိမ့်မယ်လို့လဲဂျကာတာမြို့ CSIS အဖွဲ့ကသုတေသီဖစ်ထရီတီမူဝါကပြောပါတယ်